မြန်မာစစ်ဆိုရကလူသားမျိုးနဲ့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိကုလသမဂ္ဂကော်မရှင်တရက်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တိုမက်စ်အိုဟေကင်တာနာရဲ့အကြံပြုချက်ကိုစလိုဗာကီးယားနိုင်ငံကထောက်ခံတဲ့အကြောင်းဒီအင်္ဂါနေ့ကကျင်းပတဲ့14ချိန်မြောက်လူခွင့်ရေးကောင်စီအစည်းအဝေးမှာကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒီကြေညာချက်ကိုထောက်ခံဖို့စဉ်းစားနေတယ်လို့ပြောကြားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့တော့အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုကိုယ်တိုင်သွားရောက်စုံစမ်းခဲ့တဲ့မစ္စတာတိုမက်စ်အိုဟေကင်တာနာကမြန်မာစစ်အစိုးရကိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိစုံစမ်းရေးကော်မရှင်တရက်ဖွဲ့ပြီးစုံစမ်းစစ်ဆေးပေးဖို့အတွက်မတ်လထဲမှာဂျနီဗာရုံးချုပ်လူခွင့်ရေးကောင်စီကိုတင်ပြခဲ့ပါတယ်။ဒီအဆိုပြုချက်ကိုဩစတြေးလျနိုင်ငံ၊ချက်သမ္မတနိုင်ငံနဲ့ဗြိတိန်နိုင်ငံတွေကထောက်ခံခဲ့ကြပြီးအခု14ချိန်မြောက်အစည်းအဝေးမှာတော့စလိုဗက်ကီးယားနိုင်ငံကပါထောက်ခံတယ်လို့စလိုဗက်ကီးယားနိုင်ငံဆိုင်ရာသံမတ်ကြီးမစ္စတာဖီဒိုရိုဆိုချာကပြောပါတယ်။
Slovakia supports the call for the establishment of the commission for inquiry into the past gross and systematic.
မြန်မာစစ်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာလူခွေချိုးဖောက်မှုတွေကိုစနစ်တကျကြီးကြပ်ချိုးဖောက်ခဲ့တာတွေစုံစမ်းစစ်ဆေးဖို့ကော်မရှင်တရက်ဖွဲ့စည်းရေးအတွက် Slovakia နိုင်ငံကထောက်ခံပါတယ်
။မြန်မာနိုင်ငံမှာနှစ်ပေါင်း20ကြာမှပထမဆုံးကျင်းပပေးတဲ့ရွေးကောက်ပွဲဟာအမျိုးသားပြန်လည်တည်မြဲရေးလူခွင့်ရေးလေးစားမှုရှိရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီမှုတွေဖြစ်ရမယ်အစားမြန်မာစစ်ဆေးကထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲဥပဒေတွေဟာနိုင်ငံတကာစံနှုန်းနဲ့ကြည့်ရင်တိတ်ကိုနှိမ့်ချနေတာတွေ့ရပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့နိုင်ငံရေးအမြင်ပေါ်အခြေခံပြီးခွဲခြားဆက်ဆံမှုတွေတွေ့နေရတယ်လို့လည်းမစ္စတာရိုဆိုချာကပြောပါတယ်ဗြိတိန်နိုင်ငံဆိုင်ရာသံမတ်ကြီးမစ္စရေဘက်ကာဆာဂါကတော့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေဟာတိတ်ကိုဆိုးဝါးနေတယ်လို့ထောက်ပြခဲ့ပါတယ်
Regrettably, the rights of the Burmese people continue to be violated as the human rights situation in that country deteriorates. In March, the special rapporteur highlighted
မြန်မာနိုင်ငံသားတွေခုထိဆက်ပြီးစိတ်မချမ်းမြေ့စရာကောင်းလောက်အောင်လူအခွင့်အရေးအချိုးဖောက်ခံရတာမို့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေဟာတိတ်ကိုဆိုးဝါးနေပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားတွေရဲ့အခြေခံရပိုင်ခွင့်ချိုးဖောက်ခံရတာအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေကိုစစ်အစိုးရကစနစ်တကျကျူးလွန်နေတယ်လို့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစစ်ဆေးတဲ့အထူးကိုယ်စားလှယ်မစ္စတာကင်တန်းနာကမလာရုံကကောင်စီကိုတင်ပြခဲ့ပါတယ်မြန်မာစစ်အစိုးရဒီနှစ်ထဲကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲအတွက်ထုတ်ပြန်ခဲ့တဲ့ဥပဒေတွေကိုကြည့်ရင်လဲလွတ်လပ်မှုတရားမျှတမှုမရှိတဲ့အတွက်ဒီရွေးကောက်ပွဲဟာစစ်မှန်တဲ့ရွေးကောက်ပွဲမျိုးဖြစ်မလာနိုင်ပါဘူး
မြန်မာနိုင်ငံရဲ့ပြဿနာဟာရေရှည်ပြဿနာမဟုတ်ဒါကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးဖို့လိုအပ်နေပြီးပထမဆုံးတိုင်းရင်းသားတွေနဲ့နိုင်ငံရေးပါတီအဖွဲ့အစည်းအားလုံးပါဝင်တဲ့စစ်မှန်တဲ့ဆွေးနွေးပွဲတွေကျင်းပပေးဖို့လိုအပ်ကြောင်းနဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရှောင်လန်းနိုင်ဖို့အတွက်ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းလွှတ်ပေးဖို့အတွက်ဗြိတိန်နိုင်ငံကထက်လောင်းတောင်းဆိုခဲ့ပါတယ်ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကလည်းမြန်မာနိုင်ငံအချင်းတောင်တွေထဲကအချင်းသားတွေရဲ့အခြေအနေတွေကိုစိုးရိမ်ကြောင်းတင်ပြခဲ့ပြီးနိုင်ငံရေးအချင်းသားတွေကိုအ мян ဆုံးပြန်ပြီးလွှတ်ပေးဖို့အစီအွေကိုတက်ရောက်လာတဲ့ဂျပန်နိုင်ငံဆိုင်ရာသံမတ်ကြီးမစ္စတာအာကီယိုအီဆိုမာတာကပြောပါတယ်
Japan once again calls upon the government of Myanmar to release all prisoners of conscience including Aung San Suu Kyi as soon as possible
မြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုတတ်နိုင်သမျှအ мян ဆုံးပြန်ပြီးလွှတ်ပေးဖို့ဂျပန်အစိုးရကမြန်မာအစိုးရကိုထပ်ပြီးတောင်းဆိုပါတယ်။ဒါပြင်အခုကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိစေဖို့နဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီကျင်းပပေးဖို့ခိုင်မာတဲ့လှုပ်ဆောင်မှုတွေလုပ်ပေးဖို့ကိုလည်းတောင်းဆိုပါတယ်
။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေဟာအခုထိဆိုးဝါးနေတာမို့နိုင်ငံတကာကတတ်နိုင်သမျှဝိုင်းဝန်းကူညီချဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံကယုံကြည်ကြောင်းအမေရိကန်နိုင်ငံဆိုင်ရာသံမတ်ကြီးအီလင်းချမ်ဘလန်ဒိုနာဟျူးကပြောပါရယ်မြန်မာနိုင်ငံငြိမ်းချမ်းသာရပြီးနိုင်ငံသားတွေလူခွင့်ရေးတည်တည်ချာချာခံစားရစေဖို့အတွက်မစ္စတာကင်တန်းနာရဲ့အဆိုပြုချက်ကိုထောက်ခံပံ့ပိုးပေးဖို့အမေရိကန်နိုင်ငံကစဉ်းစားနေတယ်လို့လည်းပြောပါရယ
် The United States is actively considering the special rapporteur's recommendation to convene a commission of inquiry.
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးထောမက်စ်အိုဟေကင်ဒါနာထောက်ခံအကြံပြုထားတယ်လို့ပဲမြန်မာစစ်ဆိုးရကနိုင်ငံတကာလူလူချင်းစာနာမှုအကူအညီပေးရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းရေးအဆိုကိုထောက်ခံဖို့အမေရိကန်ပြည်ထောင်စုကစဉ်းစားနေပါတယ်ရှင်
တကယ်လို့အမေရိကန်နိုင်ငံသားပါဝင်ထောက်ခံခဲ့ရင်မြန်မာစစ်အစိုးရလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့ထောက်ခံတဲ့နိုင်ငံဟာ၅နိုင်ငံရှိလာတော့မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းနယူးဇီလန်၊ဆွီဒန်နဲ့အိုင်ယာလန်နိုင်ငံတွေသာမကကနေဒါနိုင်ငံကလည်းအင်ကာနေကကျင်းပတဲ့14ချိန်မြောက်အစည်းအဝေးမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။